အမေရိကန်ရဲ့ရန်သူဖြစ်လာနိုင်သူဆင်းမှာတရုတ်ကထိတ်တန့်မှရှိတယ်လို့အမေရိကန်ကာကွယ်ဝင်ကြီး Mark Esper ကပြောဆိုလိုက်ပါတယ်။တရုတ်အစိုးရကအနောက်နိုင်ငံတွေအတွက်ချင်းချောင်မှုကြီးဖြစ်တယ်လို့ဂျာမနီနိုင်ငံမြူးနဲ့မှာလုပ်တဲ့လုံခြုံရေးညီလာခံမှာအမေရိကန်ကာကွယ်ဝင်ကြီးကပြောဆိုခဲ့တာပါ။အဲ့ဒီနောက်မှာတော့ရုရှားစိုးသွမ်းနိုင်ငံများလို့ဝင်ကြီးကပြောဆိုတဲ့မြောက်ကိုရီးယားနဲ့အီရန်နောက်အစွန်းရောက်ဝါဒီအဖွဲ့တွေရှိတယ်လို့လည်းဝင်ကြီး Esper ကပြောပါတယ်။အချောင်းကတော့သမရရှိရဲ့အုပ်ချုပ်မှုအောက်မှာတရုတ်ကွန်မြူနစ်ပါတီရဲ့ဥတီချက်လွဲချော်မှုကပိုများပြီးတော့မြန်ဆန်လာတယ်လို့ဝန်ကြီးကထောက်ပြပါတယ
် More internal repression, more predatory economic practices, more heavy-handedness
တရုတ်နိုင်ငံတွင်ဖိနှိပ်မှုတွေပိုများလာတယ်စီးပွားရေးမှာပိုပြီးခေါင်းပုံဖြတ်အမျက်ထုတ်လာပြီးပိုပြီးလည်းတင်းကျပ်ထိန်းချုပ်လာတယ်သူ့အနေနဲ့အစိုးရင်ဆုံးကိစ္စကတော့စီးရီးရက်တီချက်ပိုပြီးတော့တင်းမာလာတာဖြစ်တယ်လို့အမေရိကန်ကာကွယ်ဝင်ကြီး Esper ကကမ္ဘာခေါင်းဆောင်တွေနဲ့စစ်တပ်အကြီးအကဲတွေကိုစနေနေ့ကပြောဆိုတာဖြစ်ပါတယ်ကာကွယ်ဝင်ကြီးရဲ့သတိပေးချက်အတိုင်းပဲအမေရိကန်နိုင်ငံချိုင်းဝင်ကြီး Mike Pompeo ကလည်းတရုတ်ဆက်သွယ်ရေးလုပ်ငန်းကြီး Huawei ကိုရည်ရွယ်ပြီးပြောဆိုပါတယ်ဟွာဝေနဲ့တခြားတရုတ်ထောက်ပံ့ထားတဲ့ဤပညာကုမ္ပဏီတွေဟာတရုတ်ထောက်လှမ်းရေးရဲ့အသုံးချကံဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါမြို့နဲ့လုံခြုံရေးညီလာခံကိုလာတက်တဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကတော့ဟွာဝေနဲ့ပတ်သက်တဲ့အမေရိကန်ရဲ့ဆွဆွဲချက်ကမမှန်ကန်ဘူးဆိုပြီးတုံ့ပြန်သွားပါတယ်